RCS ဌာနချုပ်မှရောက်နေတဲ့တိုင်းရင်းသားလက်နက်ကိုင် EO အဖွဲ့ကကိုယ်စားလှယ်တွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဒီနေ့အလို့သဘောဆွေးနွေးနိုင်ခဲ့ကြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာစစ်ကောင်စီနဲ့ဆက်လက်ဆွေးနွေးဖို့နဲ့လာမယ့်တွေ့ဆုံပွဲတွေမှာ NCA လက်မှတ်ထိုးခုနှစ်ဖွဲ့ပူးပေါင်းပြီးတွေ့ဆုံဖို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ကိုစောဝက်လိုင်ကပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဌာနချုပ်လွယ်တိုင်းလျံမှာကျင်းပတဲ့ရှမ်းပြည်အမျိုးသားနေ့ကိုတက်ရောက်လာတဲ့တိုင်းဒေသနဲ့ကိုင် EO အဖွဲ့တွေဟာဒီကနေ့မနေ့9နာရီကနေ12နာရီအထိအလို့သဘောဆွေးနွေးခဲ့တာပါ။အဓိကဆွေးနွေးဖြစ်တဲ့အချက်တွေကို NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အဖွဲ့ဝင်ဘုံမူကြီးခွန်အုပ်ကာကအခုလိုပြောပါတယ
်။အတူတကွာဆွေးနွေးမှာဒီကွာကပုံမှန်ပေါင်းဆွေးနွေးမှာအဲ့ဒါအဓိကပါပဲ။နောက်ပိုင်းကျွန်တော်တို့ဒီကစင်ဒီကစင်ဒီဖက်ဒရယ်အရေးလုံခြုံရေးကျွန်တော်တို့တစ်ချီစင်ချက်မပြရှင်လင်းမှုတွေကိုတက်လာပါဖို့ဆိုတော့လုပ်ငန်းတွေမျိုးလဲချရကြ
။ NCA လက်မှတ်ထိုးအဖွဲ့တွေကခုနှစ်ဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်နေတာဖြစ်ပါတယ်။ဒီလိုခုနှစ်ဖွဲ့နဲ့အတူပူးပေါင်းတွေ့ဆုံရေးအတွက်ကိုစစ်ကောင်စီဘက်ကသတင်းစကားပါထားပြီးဖြစ်ကြောင်းဗိုလ်မှူးကြီးခွန်အုပ်ကာကအခုလိုဆက်ပြောပါတယ
်။ဒီလိုကလည်းဆက်ပြီးတော့ပြင်ပပါဖို့ပြင်ဆင်မှုကိုပြရပါတယ်။သူကကြွရုံမှရှိကိုလက်ခံပါပြီ။ဒါကြောင့်ခုနှစ်ဖွဲ့နဲ့သဘောတူကြီးတွေ့မယ်။သူတို့ကလည်းပဲဒီခုနှစ်ဖွဲ့တွေ့ရေးအတွက်သူတို့ဘက်ကလည်းပြင်ဆင်ပြတယ်ပေါ့ဗျာ
။ပြီးခဲ့တဲ့ခုနှစ်ရက်နေ့ကတော့အခမ်းအနားကိုတက်ရောက်လာတဲ့စစ်ကောင်စီရဲ့အမျိုးသားစစ်လုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီအဖွဲ့ဝင်ဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့အဖွဲ့နဲ့တန်တလန်နဲ့ကိုင်အဖွဲ့ခေါင်းဆောင်တွေအလို့သဘောဆွေးနွေးခဲ့ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဟာ NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD နဲ့အရင်ကအလန်းကွာနေခဲ့ရကအခုစစ်ကောင်စီနဲ့ဆွေးနွေးရမှာအတူပါဝင်လာမဲ့အခြေအနေဟာရလကောင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ
်။ဟုတ်ကောဆွေးနွေးချက်တဲ့နေရာမှာ RCSS ရဲ့ဥက္ကဋ္ဌကြီးကိုယ်တိုင်ကဒီဝေးကဘာပတိအကျဆောင်ရပေးတဲ့ခါကြတော့အတုံးခဲ့တဲ့တစ်နှစ်လောက်ကအတန်ငယ်ကင်းကွာနေတဲ့ခြေနေရနေတော့ပုံပုံနီးစပ်လာတဲ့ခြေနေပေါ့ဗျာအလုတ်အတူတကွာပြန်လှုပ်ဖို့အတွက်နာမည်နီးစပ်လာတဲ့ခြေနေရောက်တယ်လို့တင်ကောင်းပေးပြန်ပါတယ်ဗျာ
PPSD ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်ကတော့အလုတ်သဘောတွေ့ဆုံဆွေးနွေးရမှာအဓိကအားဖြင့်ပဋိပက္ခဖြည့်ရှင်ရေးနဲ့အတူပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့ကြောင်းပြောပါတယ်
။အနည်းဆုံးဆိုတော့ပဋိပက္ခကလူဖြည့်ရှင်နဲ့လူပူးပေါင်းဆောင်ရွက်နဲ့အဲ့လောက်ပါပဲ
။လာမယ့်အပတ်အတွင်းမှာတော့မွန်ပြည်သက်ပါတီ NMSP ဟာစစ်ကောင်စီနဲ့တတိယအကြိမ်ဆွေးနွေးပွဲရှိနေပြီးဒီတွေ့ဆုံပွဲအပြီးမှာတော့ NCA စာချုပ်လက်မှတ်ထိုးအဖွဲ့ခုနှစ်ဖွဲ့ပူးပေါင်းပြီးစစ်ကောင်စီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့ရည်မှန်းထားကြတာဖြစ်ပါတယ်။ဒီနေ့အလို့သဘောတွေ့ဆုံဆွေးနွေးနေတဲ့အဖွဲ့တွေကတော့စစ်ကောင်စီနဲ့လက်ရှိငြိမ်းချမ်းရေးဆွေးနွေးနေဆဲဖြစ်တဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC မွန်ပြည်သက်ပါတီ NMSP ပဝို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဖြစ်ကြပါတယ် NCA လက်မှတ်ထိုးအဖွဲ့တွေထဲမှာစစ်ကောင်စီနဲ့ဆွေးနွေးဆဲဖြစ်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကတော့ရှမ်းပြည်မျိုးသားနေအခမ်းအနားကိုမတက်ရောက်တဲ့အတွက်ဒီကနေ့အလို့သဘောဆွေးနွေးပွဲမှာပါဝင်တက်ရောက်တာမရှိပါဘူးခင်ဗျာ